လာမယ့်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာဖို့ရှိတဲ့ဒုသမ္မတကမလာဟဲရစ်ဟာသူနဲ့လက်တွဲဖက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်။မင်နီဆိုတာပြည်နယ်တွင်မြန်မာနယ်တချို့ကသူ့ကိုရွေးချယ်တဲ့အပေါ်ကြိုးဆိုကြပြီးသူဟာလူမျိုးရေးကွဲပြားမှုအပေါ်မျှတတဲ့အမြင်ရှိသူ၊အောက်ခြေလူလူနဲ့တသားတည်းရှိသူလို့ရှုမြင်ကြပါတယ်။ကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင်။
မင်းဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာစစ်မှုထမ်းဟောင်းလဲဖြစ်ကျောင်းဆရာတူလဲဖြစ်ခဲ့တယ်လို့အောက်ခြေလူပြူအလုတမားတော်များများရောပြည်နယ်တွင်းကနိုင်ငံရွှေပြောင်းအခြေချသူတွေကပါနှစ်သက်သူတူဖြစ်တယ်လို့အမေရိကန်သတင်းတွေမှာဖော်ပြကြပါတယ်။အသက်60အရွယ်ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာတိုးတက်တဲ့အမြင်ရှိသူလို့လဲလက်ခံထားကြတာပါ။ KCM လို့ခေါ်တဲ့ Grand Community of Minnesota အဖွဲ့ကစောကနေဒီကတော့တင်ဝေါ့စ်ဟာလူမျိုးခွဲခြားမှုမရှိတဲ့ခေါင်းဆောင်တူဖြစ်တာမလို့ကမလာဟဲရစ်ကသူ့ကိုရွေးလိုက်တဲ့အပေါ်မှာကျူးစွသဘောကျတယ်လို့ဆိုပါတယ်
။ကျွန်တော်တို့ဒီ community ထဲမှာ event တွေလှုပ်တိုင်းလှုပ်တိုင်းသူ့ကိုကျွန်တော်တို့ဖိတ်တယ်ပေါ့နော်။သူလည်းအလေးလေးစားစားနဲ့ကျွန်တော်တို့ရဲ့ event community event တွေကိုသူတက်ရောက်ခဲ့တယ်။အာနောက်ပြီးတော့လည်းသူနဲ့လည်းတစ်ခါကျွန်တော်တို့ဆုံဖြစ်ပါတယ်။ဒီ Christmas လှုပ်တဲ့ပွဲတစ်ခုမှာပေါ့ဒီ Asia ကနေ season တဲ့ပွဲတစ်ခုမှာသူတက်ရောက်ခဲ့တယ်ကျွန်တော်တို့အမှတ်တရတပ်ပုံတွေတွင်းရိုက်ဖြစ်ခဲ့တယ်ပေါ့နော်အဲဒါဘာလို့ဆိုတော့ကျွန်တော်တို့ဒီ diverse ဖြစ်တဲ့ဒီ Minnesota state မှာသူကလည်းဘယ်လိုခေါ်မလဲဒီ election တစ်ခုပြီးတစ်ခုကိုသူအနိုင်ရခဲ့တာတဲ့ history လည်းရှိတယ်ဘာလို့ဆိုတော့ဒီလူတိုင်းကသူ့ကိုကြိုက်ကြတယ်ပေါ့နော်ကျွန်တော်သူ့ကိုမြင်တာကတော့သူကတော့လူမျိုးခွဲခြားတာမရှိဘူးပြည်မြတ်တတနဲ့အားလုံးကိုတန်းတူညီမျှနဲ့သူဆက်ဆံတယ်သူသဘောထားတယ်ပေါ့နော်အဲ့လိုနူးညံ့စိတ်မွေ့တဲ့ဒီလူသားဆန်တဲ့ဝါဒရှိတဲ့အတွက်ကြောင့်မို့လို့တော့ကျွန်တော်သူ့ကိုအရင်သဘောကျပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီ immigrant တွေရဲ့ဘဝ immigrant တွေရဲ့ဒီရှင်သန်မှုနဲ့ရောက်ပိုင်ခွင့်အခွင့်အလမ်းတွေကိုလည်းပဲသူအကောင်းဆုံးစူးစမ်းမယ်လို့ကျွန်တော်ယုံပါတယ
်တင်ဝေါ့စ်ဟာမင်းနီဆိုတာပြည်နယ်ရဲ့အောက်လွှတ်တော်အမတ်ဖြစ်တဲ့2018ခုနှစ်ကနေပြီးတော့2019ခုနှစ်အထိရွေးချယ်ခံခဲ့ရသူပါ2019ခုနှစ်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံခဲ့ရပြီးတဲ့နောက်မှာလည်းပြည်နယ်ရေးကိစ္စတွေမှာအတော်လေးအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာနယ်အမေရိကန်တွေကယူဆကြပါတယ်ချင်း Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇုံသုံးမုံကတော့သူဟာတိုးတက်တဲ့အမြင်ရှိသူဖြစ်တယ်လို့ပဲရှေးရိုးဆွဲကြိုက်သူတွေကိုလည်းချင်းကပ်နိုင်သူဖြစ်တယ်လို့မြင်ပါတယ်။အောက်ခြေအလုသမားတို့ကိုချင်းကပ်နိုင်သူလို့သူကမြင်တာပါ
။မင်းနီဆိုတာရဲ့အောက်ချုပ်ရေးမှူးဆိုတော့သူမှာအောက်ချုပ်ရေးပိုင်းဆိုင်ရာအတွေ့အကြုံများတယ်။ပြီးတော့တပ်ဖက်မှလည်းစစ်တပ်ဖက်မှလည်းအတွေ့အကြုံတော်တော်လေးရှိခဲ့တယ်။ဒါကြောင့်ဒီသမတလောင်းဟာရစ်ကိုတော်တော်လေးအထောက်အကူပြုမယ်လို့ထင်တယ်။မင်းနီဆိုတာပြည်နယ်အတွက်တော်တော်လေးလုပ်ခဲ့တယ်ဥပမာစီးပွားရေးပိုင်းဆိုင်ရာလည်းသူလုပ်ခဲ့တယ်။ပြီးတော့ COVID ထုတ်ကလည်းသူတော်တော်လေးလုပ်နိုင်တယ်ပြီးတော့အလုပ်သမားကိစ္စနဲ့လည်းပတ်သက်ပြီးတော့ဒီ family paid leave ပေါ့နော်ဒီအဲ့ဒါမျိုးလည်းတော်တော်လေးစီးပွားရေးရနဲ့လည်းသူလုပ်နိုင်ခဲ့တယ်။ပြီးတော့ပုဂ္ဂိုလ်ရေးရလည်းသူက integrity ပေါ့နော်တော်တော်လေးသူကဘယ်လိုပြောမလဲ integrity ကဒီရင့်ကျက်ဖို့ရှိတယ်ကိုယ်သိခပိုင်းပါလေရင့်ကျက်ဖို့ရှိတယ်ပြီးတော့ conservative ကိုလည်းသူကချင်ကပ်နိုင်တယ်ပြီးတော့တကယ်သူကတကယ်တော့ကကျေးဇူးအပ်တယ်ဆိုတော့သူကတကယ် working class ပေါ့နော်အလုပ်လုပ်တဲ့သူတွေကိုသူကချင်ကပ်နိုင်တယ်
ဒုတိယသမ္မတကမလာဟဲရစ်ကသူနဲ့လည်းတွဲမဲ့ဒီဒုတိယသမ္မတလောင်းအဖြစ်နဲ့သူ့ကိုရွေးလိုက်တယ်လို့ကြေညာပြီးတဲ့နောက်မှာပဲဩဂတ်စတာ6ရက်နေ့မှာမင်းနီဆိုတာပြည်နယ်စိန့်ပေါ်လ်မြို့ကသူ့ရဲ့နေအိမ်ရှိမှာသူ့ကိုထောက်ခံသူတွေစုဝေးကြပါတယ်။အဲဒီနောက်ဒုတိယသမ္မတဟဲရစ်ရဲ့ရွေးကောက်ပွဲစီရင်ပြုလုပ်မဲ့ဖီလာဒဲဖီးယားကိုသွားပြီးတော့ပထမဦးဆုံးရွေးကောက်ပွဲစီရင်ခီးစဉ်ကိုစတင်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညို့ဦးပါ။